မြန်မာစစ်ကောင်စီရဲ့မကြာသေးခင်ကနေဆက်အနီလေးချောင်းတိုက်ခိုက်မှုအတွက်စိုးရိမ်ကြောင်းအိန္ဒိယနိုင်ငံကပြောလိုက်ပါတယ်။ဇန်နဝါရီလ10ရက်နဲ့17ရက်နေ့တွေမှာနေဆက်အခြေစိုက်ချင်းမျိုးသားတပ်ဦး CNF ရဲ့ဌာနချုပ်ဝီလိုရီယာစကန်ကိုမြန်မာဘက်ကလေးချောင်းတိုက်ခိုက်မှုမှာလေးပိုင်နဲ့ကိုချိုးပေါက်ခဲ့တာမရှိခဲ့ပေမဲ့နေဆက်တီယိုမျက်နှာကိုဘုံတလုံးကျခဲ့ကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအရင်ဒံဘတ်ချီကိုကိုကာပြီးအိန္ဒိယနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြပါတယ်။အိန္ဒိယအတွက်စိုးရိမ်စရာဖြစ်ခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့မြန်မာဘက်ကပြောခဲ့တယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံရဲ့ဌာနရဲ့ပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောတစုံတရာတုံ့ပြန်တာတော့မတွေ့ရသေးပါဘူး။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အိန္ဒိယနိုင်ငံနယ်နိမိတ်အတွင်းမှာပါဘုံးတွေကြားခွဲတဲ့အကြောင်းလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ 49 Rights ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။